နောက်ထပ်မေးခွန်းကတော့ပိယိတ်တော်ရဲ့အထိပ္ပယ်ကိုရှင်းပြပြီးတော့မူပါရှင်ပြပိယိတ်ကြီးဆက်သသုတ်နဲ့မြည်စည်းပိယိတ်ကတော့မြတ်စွာဘုရားကိုယ်တိုင်မိတ်ဆုခဲ့ပြီးတော့မြည်စည်းပိယိတ်များကတော့အခြားသူများစီမံထားတဲ့ပိယိတ်တော်များဖြစ်ပါလေရှင်ပ
ြပရိတ်တာဆိုတာ protection ပဲ
မှန်ပါဗျာ
အကားဝဲဒါပေမဲ့မြတ်စွာဘုရားပရိတ်တာကိုဟောတဲ့အခါဘာကိုအခြေခံဟောတာတော့ဆိုရင်အခြေခံနှစ်ခုကတော့မေတ္တာနဲ့တစ္ဆာ
မှန်ပါဗျာ
မေတ္တာပို့ခြင်းတစ္ဆာထားခြင်းတစ္ဆာပြုခြင်းအပြင်ကိုယ့်ရဲ့အန္တရာယ်ကိုကာကွယ်တာ
မှန်ပါဗျာ
နောက်တစ်ခုကတော့ဘုရားကုံတရားကုံကိုအာရုံပြုတာ
မှန်ပါဗျာ
ပရိတ်ကြီး17တုပ်ဆိုတာဗမာပြည်မှာသတ်မှတ်ထားတဲ့ဟာတစ်ခုကိုပြောတယ
်မှန်ပါဗျာ
တီဟိုတို့ဘာလို့မှ17တုပ်မကတာလဲရှိတယ်
မမ
ဒီထဲမှာပါတာတွေလည်းရှိတယ်ဒါဗမာပြည်ကထွက်ထီးရှင်းနေနဲ့ကိုယ်နိုင်ငံကိုသတ်မှတ်ထားတဲ့ပြိဖယ်ဖြစ်တယ
်မမ
အဲ့ဒီပြိတ္တိတဲကဟိုမင်္ဂလာတုတ်ဆိုတာတော့ပြိမဟုတ်ဘူးနော်ရှရဏတုတ်ကပြိ
မမဖျာ
မြတ်စွာဘုရားကိုယ်တိုင်ဟောခဲ့တယ
်မမ
မေတ္တာတုတ်ကလည်းအယံတာအတွက်မြတ်စွာဘုရားကိုယ်တိုင်ဟောခဲ့တယ်မာတော့မေတ္တာတုတ်ဆိုတာ introduction ပဲအလုံးကိုမိတ်ဆွေဖြစ်မိတ်ဆွေဖြစ်အောင်မေတ္တာပို့တာပဲ
မမဗျာ
မိတ်ဆွေဖြစ်သွားရင်သူကအနေရရောနေသွားတာပဲနော
်မမဗျာ
ခွေးတောင်မှကိုကရိုက်မယ်လို့ရင်ခွေးကပြန်ကိုင်းမှာ
မမဗျာ
အဲခွေးကိုထညက်ကျွေးတယ်သူကြိုက်တာတွေကျွေးမိတ်ဆွေဖြစ်သွား
မမဗျာ
အဲ့ဒါတော့ပဲ
မမဗျာ
နော်ဒေါသနဲ့လာတဲ့လူကိုကိုကဒေါသမဖြစ်အောင်သူ့ကိုချိုတတ်အချိုပေးတာပေါ့နော
်မမဗျာမမ
အဲ့ဒါမေတ္တာတုတ်ကလည်းဖျားဟောတယ်ခန္ဓာတုတ်ဆိုတာလည်းပဲမွေအစိတ်တော့တော်ပါလေနဲ့အကဲအောင်အနည်းမရှိအောင်ဟောတာဖះဟောတာ
ပါ။အမ
ှန်ပါဗျာ။နဝဝတ္တသုတ်ဆိုတာဖះအလောင်းလေးသစ္စာဆိုခဲ့တဲ့သစ္စာကြောင့်ဖြစ်တာနော်။သစ္စာဆိုခဲ့တဲ့အကြောင်းကိုပြန်ဟောတဲ့ဟာ
။အဲ့ဒါလည်းပဲဖះဟောတယ်။
ဖះဟောပဲ
။မှန်ပါဗျာ
။မောရသုတ်ဆိုတာလည်းပဲဖះအလောင်းဒီဥရောဘဝတုန်းကအယံတလုတ်ခဲ့တာတွေကိုဒါလည်းဖះပြန်ဟောထားတယ်ဟာ
။မှန်ပါဗျာ။တ
ဆက်ကသုတ်ဆိုတာလည်းတရားမင်းကြီးရဲ့စစ်ထွက်တဲ့အခန္ဓာကိုနမူနာယူပြီးတော့ဘုရားနုတ်တတိဓမ္မနုတ်တတိသံဃာနုတ်တတိဆိုတဲ့ဖရာကုံတရားကုံသံဃာကုံနေနဲ့လူတွေရဲ့ဘေးရအန္တရာယ်တွေကိုကာဝယ်ပေးတဲ့သဘောဒါလည်းဖရာဟောတာပဲ
မှန်ပါဗျာ
ဒီအင်္ဂုဏိမာလာပရိဆိုတာအင်္ဂုဏိမာလာအတွက်မြတ်စွာဘုရားဟောပေးတယ
်မှန်ပါဗျာ
သူ့ရဲ့ဘဝအစဉ်ပြေဖို့သူကရန်သူများတော့မှန်ပါဗျ
ာ
သူကတတ်ခဲ့တာတွေရန်သူတွေများတော့လူမှုအကျိုးပြုလုပ်ငန်းတစ်ခုကိုလှုပ်ဆီခြင်းအပြင်သူ့ဘဝမှာအညိုအတေးတွေဒီရန်သူတွေရောပါတော့
မမခ
င်မေတ္တာနဲ့လှုပ်ပေးတာပေါ့နော်နောက်ပြီးတော့ဘုဇင်တုတ်ဆိုတာလည်းပဲမြတ်စွာဘုရားဟောတာပါပဲဒါပေမဲ့ဘုဇင်တုတ်ဘူးရင်းကိုဘူးရင်းကိုခြုံပြီးတော့နောက်ဆရာတွေရေးထားတာအခုပရိတ်ကြီးထဲမှာပါတယ်ဘုဇင်တုတ်က
မမခ
င်အနက်အိဗယ်ကိုခပြာနဲ့စီပြီးတော့ကာထာနဲ့စီပြီးတော့ဒါနောက်မှာရေးထားတယ
်မမခင
်ဒါတော့ဘုရားတည့်ရဲ့ဟောတာတတ်တတ်ရှိတယ
်မမခင်မမ
နော်ပုဗ္ဗနာတုတ်ဆိုတာလေဘုရားဟောတဲ့ဟာတွေပါတယ်စုပ်ပြီးတော့ထည့်ထားတာပေါ့နော
်မှန်ပါဗျာ
အတ္တနာတိယတုတ်ဆိုတာတော့မြတ်စွာဘုရားဟောတာမဟုတ်ဘူးနတ်မင်းကြီး၄ပါးဝိသုဏနတ်မင်းကြီးဥဆောင်တဲ့နတ်မင်းကြီးတွေကသူတို့အုတ်ထင်းနဲ့သူတို့ရဲ့ဟိုအုတ်ထင်းမှုအောက်မှာရှိတယ်ဆိုးသွားတဲ့ဘလူးတွေရှိတယ
်မှန်ပါဗျာ
အဲ့ဒီကောင်တွေကိုသူတို့ထိန်းချုပ်လို့တချို့ကမရဘူးမရတော့အဲ့ဒါလေးကိုထိန်းချုပ်ပြီးတော့ဖရာတရားတန်ခါကိုယ်ကြတဲ့ပုံကိုယ်လေးအနည်းငယ်ပြုတ်နိုင်အောင်လို့သူကအမိန်ပြန်တဲ့သဘောဟောတာ
အ
ော်ဖရာရှိခိုးတွေပါပဲအဓိကတော့အခုပြင်ရေးထားတာတချို့ကအချို့ကဖရာဟောတာတချို့ကဖရာဟောတာမဟုတ်ဘူးအချို့ကတော့ခုနလိုနတ်မင်းကြီးတွေရှောက်သွားတဲ့စကားကိုပဲဒီတိုင်းထားတာ
မှန်ပါဗျာမှန်ပ
ါအဲ့လို
မှန်ပါဗျာအဲ့တော့အဲ့ထဲမှာမောရတုတ်ကတပြည့်တော်ကိုနားလေထားသလောက်နေမင်းရဲ့ဂုံတော်ကိုချီးကျူးတဲ့ခါရာဖြစ်တယ်လို့သိတာပါဗျာ
ဟုတ်တယ
်အဲ့တော့နေမင်းရဲ့ဂုံချီကျူတာနဲ့ဘာကြောင့်အစွမ်းထက်ပြီးတော့အန်နီယကင်းတဲ့ခါရာတပုတ်ဖြစ်လာမှလဲရှင်ဗျာ
နေမင်းကိုတိုင်းတယ်ရနေမင်းနေမဟုတ်ဘူးအဆုံးမှာဖရာဂုံကိုအာယုပြုရှိခိုးရပါတယ်ရေပြမနာဝေရကုသဗ္ဗတံမိတိမိနမောဆိုဖရာရှိခိုးရပါတော့နေမင်းနေရှိခိုးရမဟုတ်နေကြီးကိုတိုင်းတယ်လိုက်တာတိုင်းတယ်ပြီးတော့ရေပြမနာဝေရကုဆိုပွင့်တော်မူခဲ့တဲ့ဖရာတွေအားလုံးဖရာရှိခိုးရပါတယ်အဲ့ဒီဖရာရှိခိုးတဲ့အစွမ်း
မှန်ပါဗျာ
နော်
မှန်ပါဗျာမှန်ပါ
နေရဲ့အစွမ်းမဟုတ်ဘူးဖျားရှိခိုးတဲ့သူယင်းတဲ့ကအစွမ်း
မှန်ပါဗျာ